ဒီကိစ္စကိုစနစ်ပြဖို့ရည်လုပ်ရင်အခုလအစောပိုင်းဖမ်းဆီးခံရရတဲ့သူတွေကသုံးရနှစ်ဆယ့်နှစ်ယောက်ဟာအင်းစိန်ထောင်ကနေဒီကနေ့မတ်လနှစ်ဆယ့်ချောက်ရက်နေ့မှာလွတ်မြောက်လာပါတယ်။စနစ်ပြဝင်မှာပါဝင်လို့ဖမ်းဆီးခံရတဲ့သူတွေချုံမိတ်ရမန်ပေးတဲ့ကိစ္စနဲ့တရားစွဲတင်တဲ့ကိစ္စတွေကိုအချင်းဦးစီးဌာနအတွင်းမြို့နယ်လိုက်ဖွင့်ထားတဲ့တရားခွင်တွေမှာပဲလုံဆောင်သွားဖို့ရှိ ုပါဝါကျလိုက်တဲ့ဒီကိုသူတို့ကအဲဂျင်မန်ရဲ့ဆက်ချိန်တာမျိုးတွေကိုကျွန်တော်ကအဲ့ဒီလူတွေကိုတွေးခွင့်ရဖို့ရယ်အဲ့ဒီလူတွေကဘယ်ရဲ့ချင်းဆက်ပြီးတော့အတိချင်းတလဲဆိုတဲ့ဟာကိုတွေးခွင့်ရဖို့အချင်းဦးသေးတမ်းမှာရှားရင်းတွေးခွင့်လေးဖွင့်လာပြီးတယ်သက်ဆိုင်ရညွန်နေလိုက်ပါလေဖွင့်လာတဲ့ဟာကိုကျွန်တော်ကသက်ဆိုင်ရတရားသူကြီးတဲ့ထက်မှဂျင်မန်ပေးတာလေအဲ့ဒါလေးကျွန်တော်တို့ဆွေးနွေးရရှိတယ်တချို့အတရားသူကြီးတွေကတော့သူကပုံမှန်ဆွဲတင်နေတာတွေစလုပ်တယ်ပေါ့နော်အဲ့ဒီဟာတော့လက်ရှိဟိုလုပ်နေတဲ့ဟာရဲ့ကျွန်တော်ကူညီဆောင်ရွက်ပေးတဲ့ဖြစ်ပါရှင်ဟုတ
်တရားစွဲတင်ခံရတဲ့သူတွေကိုအချင်းဦးစီးဌာနထဲမှာယာယီဖွင့်ထားတဲ့တရားရုံးတွေမှာပဲတရားစွဲဆိုသွားမယ်ဆိုရင်ခုခံခြေပတာတွေကိုလုပ်ပေးသွားမယ်လို့သူကဆက်ပြောပါတယ
်အခုတော့ဒီအပြင်မှာဒီပုံမှန်တရားရုံးမှာစစ်ဖို့တော့နည်းနည်းလေးခက်အောင်မယ်လို့ကျွန်တော်တွေးပြီးတော့အာဒီအချင်းဦးစီးတွေကယာယီတရားရုံးတွေမှာပဲလက်ကလေးကန့်ပြီးတော့ပဲသွားထားတော့ကျွန်တော်ကဒီလိုတဲ့ကိုဆက်ပြီးတော့ခုခံခြေပတဲ့ကိစ္စအဲ့ကျွန်တော်အရင်ကကျွန်တော်ဆက်ပြီးတော့မူရှင်ဆိုင်ပေးသွားမှာဖြစ်ပါတယ်ဟုတ
်ဖန်းစီခင်ရသူတွေဟာရဲစခန်းမှာရှိနေလားဘယ်ရဲစခန်းကဖမ်းသွားတာလဲပြီးရင်ဒီအချင်းဦးစီးကိုပို့လားဆိုတာတွေကိုရှင်းနေတွေကအယုံဆုံးစုံစမ်းကြပါတယ်အချင်းထောင်မှာရှိတယ်ဆိုတာသိကြပြီဆိုရင်အင်းစိန်အချင်းထောင်နဲ့ရွှေပြည်သားစစ်အချင်းထောင်နှစ်ခုလုံးမှာကိုနဲ့သက်ဆိုင်တဲ့သူရှိမရှိထောင်ထဲပစ္စည်း၃လေးကပို့ကြည့်ပြီးအတည်ပြုချက်ရယူရတဲ့နည်းလမ်းကိုအသုံးပြုကြပါတယ်ထောင်ထဲမှာရှိတဲ့ဆိုရင်တော့သူတို့ကိုပုံမှန်တက်ထားတာရှိမရှိနဲ့ဖမ်းဆီးခံရတဲ့နေ့နောက်ကာယကံရှင်နာမည်မိဘနာမည်ဓာရီကိုပူးတွဲပြီးအချင်းဦးစီးအရာရှိကိုစစ်စစ်ခံရပါတယ်။ဒါပေမဲ့အခုနောက်ပိုင်းရက်တွေမှာတော့ဖမ်းဆီးခံရတဲ့သူအလုံးကိုရာစက်ကြီးပုံမှန်905ကကြီးနဲ့အမှုဆွဲပြီးသက်ဆိုင်ရာတရားရုံးတွေမှာရှေ့နေကိုယ်စားလှယ်လွှဲစာရှေ့နေပါဝါတင်ပေးရပါတယ်။ဖမ်းဆီးခံရတဲ့သူတွေအတွက်ရှေ့နေအခမဲ့လိုက်ပါလှုပ်ဆောင်ပေးနေတဲ့တဲ့အတွက်ရှင်းနေများအဖွဲကတရားလွတ်တော်ရှင်းနေဒေါ်တော်တွေစိုးကလည်းသူတို့ကူညီပေးနေတဲ့အခြေအနေကိုအခုလိုပြောပြပါဗျာ။ဟိ
ုဒီမှာပေါ့ဖန်စီခန္ဓာကဒီလက်ကောင်းဆောင်ချီနေရပေါ့။အဲ့ဒီမှာဆိုလို့ရင်လား၊ကျမတို့စိတ်ဆက်ဆောင်ရတဲ့ဒီအာမခံမရဘူးလို့ဒီပုံမှန်ဒီပုံမှန်အာမခံမရဘူးဆိုရင်ကျမတို့မှာလုံခွင့်လေးရှိတယ်။အဲသူတို့မှာဒီဥပဒေရအခွင့်လေးရှိနေတယ်။ရတယ်မရတယ်ပေးနိုင်တယ်မပေးနိုင်တယ်ဆိုတာတော့တရားသူကြီးရဲ့အလုပ်ပါ။အခုကျမတို့ဒီကူညီဆောင်ရွက်ပေးလို့အတိုင်းဆက်စင်းရောက်ကလေးတွေလည်းပြန်လွတ်ပြီးလေကျမတို့ဒီနေ့ခင်နေဆိုရင်နောက်နေ့ညနေကိုပြန်လွတ်နေတာ
ကူညီပေးနေတဲ့ရှေ့နေအများစုဟာအင်းစိန်ထောင်ရှေ့မှာပဲအမှုလက်ခံတာတိုင်ပင်ဆွေးနွေးတာတွေကိုလှုပ်ဆောင်ပေးနေပါတယ်ဆေးဥချွေရေကောင်စီအာဏာရယူပြီးတဲ့နောက်ပိုင်းလူမှုစနပြပွဲတွေကိုအကြမ်းဖက်နေနေတာကြောင့်မတ်လ25ရက်နေ့အထိလူပေါင်း300ကျော်သေဆုံးခဲ့ရပြီးဖမ်းဆီးတရားစွဲဆိုခံရသူပေါင်းကတော့2900ကျော်ရှိခဲ့ပါတယ်ရှင်